ကဲ့ဒီနေ့ပေါ့လေနိုင်ငံတော်သမ္မတကြီးကလည်းနှုတ်ထွက်သွားတဲ့အချိန်မှာ
ဒီ
ပါတီတော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းပဲဒီနှုတ်ထွက်သွားပါတယ်ခင်ဗျာဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပါတီနေနဲ့ဗာများပြောချင်ပါလေခင်ဗျာ
သမ္မတနှုတ်ထွက်တဲ့ကိစ္စကလည်းဒါအစိုးရကိစ္စပဲလေအစိုးရနဲ့ဆိုင်တဲ့ဒါကိုမူရဆိုရခြင်းပေါ့ဒီလိုတော့ဥက္ကဋ္ဌနှုတ်ထွက်တာလည်းဒါဒီလိုတော့နဲ့ဆိုင်နေပေါ့လေပါတီနဲ့ရတော့မူရတရားဆိုင်နေလို့ပြောလို့မရဘူးအတူတူလည်းပဲဒီဟာနိုင်ငံရေးပါတီဥဆောင်ပါတီပေါ့လေဥဆောင်ပါတီကြီးအနေနဲ့ကတော့ဒါဆက်နွယ်နေတယ်လို့ပဲဆက်ပြီးတော့ပြောရမှာဖြစ်ပါတယ
်အဲ့တော့လစ်လက်တဲ့ယာတူးတွေမှာပေါ့လေဒီဆက်ခံမှုနဲ့ပတ်သက်ပြီးတော့ပြောပြပေးပါဦးခင်ဗျဟ
ုတ်ကဲ့လစ်လက်သွားတဲ့သမရယာတူးကတော့ကျွန်တော်ဒီလောက်ကတော့ဒီလိုတော့ဥက္ကဋ္ဌဦးဝင်းမြင့်ကအလားအလာရှိဆုံးပဲဖြစ်ပါလိမ့်မယ်နော်အဲဦးဝင်းမြင့်နေရာကိုတော့ဒီလွတ်တော်တွေကပဲဆက်ပြီးတော့ရွေးကြလိမ့်မယ်လို့ထင်ပါတယ်ဆိုတော့ဘလူတွေကိုရွေးမလဲဆိုတော့ကျွန်တော်လည်းမှန်းလို့မရသေးပါဘူ
းဟုတ်ကဲ့ခင်ဗျဒီနေ့လည်းပဲလေလွတ်တော်ဥက္ကဋ္ဌကြီးကနေပြီးတော့သူကဒီပြောပေါ့ဒီ NLD ကိုယ်စားလှယ်နဲ့သူတွေ့တယ်လေဆိုတော့အဲ့ဒီမှာရောဘာများထူးခြားမှုများရှိပါလဲခင်ဗျသူ
အဲ့ဒါတော့ကျွန်တော်မသိသေးဘူးဗျကျွန်တော်လည်းလောဆယ်ကနေရောက်နေတာအဲနေကနေပြေးနေရတာ
အခုပေါ့လွတ်တော်အစိုးရအဖွဲ့ရောပေါ့လေအရင်အစိုးရလက်ထက်နဲ့နှိုင်းရှင်ပြီးပြောနေကြတာဒီလွတ်တော်ရဲ့အခမ်းကဏ္ဍကလည်းနည်းနည်းတပြောက်နေတယ်ပြောတော့လေအခုကလွတ်တော်ဥက္ကဋ္ဌအသက်နဲ့လာတဲ့အချိန်မှာပေါ့လေဒီမှာလွတ်တော်ဘယ်လိုပုံစံမျိုးနဲ့များပြင်ဆင်ဖို့များဟိုပါတီကဟိုအကြံပြုထားတာတော့ဘာလို့ရှိပါလဲခင်ဗ
ျဒီလိုပဲဒီလိုအဲ့ဒီနေရာမှာဟိုလွတ်တော်ရဲ့အခမ်းကဏ္ဍပြောက်နေတယ်ဆိုတာတော့ကျွန်တော်တော့ဟိုလက်မခံဘူးအဲ့ဒီဟာတော့လေအဲ့လိုပြောတာကဟိုတစ်ဖက်ကျွန်တော်နဲ့တိုက်ခံဖြစ်နေပါတီတရားကတလောကပြောသွားတာကိုကျွန်တော်ကြားပါတယ်။အဲဒါကိုတော့ကျွန်တော်ကသိလက်မခံဘူး။ဘာကြောင့်လဲဆိုတော့ဒီ NLD အစိုးရလက်ထက်လွတ်တော်ကဟိုအရင်တော့လွတ်တော်လူရောမဟုတ်ဘူး။ပြောစရာရှိရင် NLD ပါတီကကိုလွတ်တော်ကိုယ်စားလှယ်တွေကလည်းကိုပါတီကတင်တဲ့တော့ကိုလူတွေတင်တဲ့အစိုးရကိုဒီလူလူတို့အတွက်ဟိုအဝင်ဝင်ကြမဖြစ်ဘူးဆိုရင်ကန့်ကွက်နေကြတာကြီးကြီးတယ်။
အ
ဲ့လိုတင်လာတဲ့မဆိုင်တဲ့လုပ်ငန်းတွေပေါ့လေလုပ်နေတာတွေတွေ့ရတယ်အဲ့တော့ဒါလွတ်တော်ရဲ့ကံကံတော့ပျောက်တယ်လို့ကျွန်တော်တော့မပြောလို့ဘူးလွတ်တော်ကပို့ပြီးတော့မှအသက်ဝင်လာတယ်လို့တော့ကျွန်တော်ကပြောခြင်းလဲဟောအဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ဒီလွတ်တော်ဥက္ကဋ္ဌအသစ်ပြင်းမဲ့လူနဲ့ဟုတ်လားဒီလွတ်တော်ဥက္ကဋ္ဌအသစ်ပြင်းမဲ့လားပြင်းမဲ့ဟာနဲ့သမရအသစ်ပြင်းမဲ့ဟာနဲ့ပတ်သက်လို့ကတော့ဒါတွေကတော့ဟိုပါတီဆိုတာတဲ့ပေါ့လေလွတ်တော်နဲ့ဆိုင်တယ်အစိုးရနဲ့ပဲဆိုင်တယ်အတူတူတော့ဒေါ်စစုကြည်ပေါ့နော်နိုင်ငံတော်ရဲ့အတိုင်းအမြံကပုံကိုဒေါ်စစုကြည်နဲ့ပို့ပြီးတော့လက်ဆိုင်လိုက်မယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာနောက်အခုကအစိုးရအဖွဲ့ကိစ္စပေါ့လေဒီအစိုးရအဖွဲ့ကလည်းအခုတန်းရပေါ့လေအခုချိန်ထိကဟိုတင်ငိမ်မှုကတိတ်မရှိသေးတဲ့သဘောမျိုးပေါ့လေအပြောင်းလဲတွေကအများကြီးဖြစ်နေတယ်ဥပမာဆိုဝန်ကြီးအပြောင်းလဲတွေပေါ့လေနောက်တစ်ခါဝန်ကြီးချုပ်အပြောင်းလဲတွေကလည်းရှိမယ်ဆိုတဲ့သတင်းတွေကလည်းထွက်နေတယ်ဆိုတော့အဲ့ဒီမှာရောဘယ်လိုပုံစံမျိုးနဲ့ပေါ့လေဒီပေါ်အခုကနှစ်နှစ်ဆိုတဲ့တန်းလည်းကျိုးလာတဲ့ချိန်မှာပေါ့ဒီဆက်ပြီးတော့ပေါ့ဒီပေါ်လေးပို့ဒီအာရပါချီတက်နိုင်မှုအတွက်ကလေဘယ်လိုများဆောင်ရွက်ဖို့များရှိလဲမသိခင်ဗျအ
ဲ့ဒီဟာကတော့ကျွန်တော်တို့ကလွတ်တော်စောင့်ကြည့်လေ့လာရေးအဖွဲ့လို့ဆိုတာလေးရှိတယ်လေအစိုးရစောင့်ကြည့်လေ့လာရေးအဖွဲ့ဆိုတာလေးရှိတယ်အဲ့ဒီစောင့်ကြည့်လေ့လာရေးအဖွဲ့တွေရဲ့ဟိုအကြံပြုချက်တွေပေါ့ညထောက်ပြတာတွေဒါတွေကိုလည်းဒီမဆိုပါဘူးအစိုးရဆိုလဲအစိုးရကက်ဘိနက်ကတည်းကတစ်ချိန်လုံးကြည့်နေတာပဲလွတ်တော်ဆိုလဲလွတ်တော်စောင့်ကြည့်ရေးအဖွဲ့ကနေတစ်ချိန်လုံးကြည့်နေတာပဲအဲ့ဒီအရာဒီပေါ်မှာမူတည်ပြီးတော့ပဲကျွန်တော်တို့အပြောင်းလဲတွေအလားတည်းစမ်းသစ်မှုတွေပေါ့လေတက်ပြီးတော့လုပ်လိုက်မယ်လို့ပဲကျွန်တော်ထင်ပါတယ်အသေးစိတ်ကတော့ကျွန်တော်တော့ဒီလောက်ကြီးမသိပါဘူးဗျ
ကျေးဇူးပါပဲဆရာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟ
ုတ်ပါပြီဗျာဟုတ်ပါပြီခင်ဗျ
ဟုတ်ကဲ့ခင်ဗျ